ဟောင်ကောင်မှာဇွန်လကစလို့ဆန္ဒပြပွဲတွေအကြီးအကျယ်ကြုံနေရတာတွေကိုနှိမ်နှင်းမှုကျိုးပန်းတဲ့အနေနဲ့ဆန္ဒပြလူတွေမျက်နှာဖုံးစစ်တာတွေကိုတားမြစ်တာအပါအဝင်အေးဝစီမံချက်ဥပဒေပြဋ္ဌာန်းမှုအာဏာပိုင်တွေစဉ်းစားနေပါတယ်ဟောင်ကောင်မှုဆောင်ကောင်စီနဲ့တွေ့ဆုံပြီးမနက်ပံတောက်ကြံနေမှာအုပ်ချုပ်ရေးမှုကယ်ရီလမ်းကအစီအစဉ်ကိုတည်ဝင်ကြီးညာမယ်လို့လည်းဒီစားကံသတင်းတွေမှာဖော်ပြနေတာပါဆန္ဒပြလူတွေများကတော့ကိုယ်ပဒုစရာမသိအောင်မျက်နှာဖုံးတွေဝတ်ဆင်နေရှိပါတယ်ဒီဘောကြီးညာချက်မှာတော့မျက်နှာဖုံးမစုပ်ဖို့တားမြစ်ချက်ပြီးညမထွက်ရမင်းနဲ့တခြားကန့်သက်ချက်တွေလည်းပါဝင်ပါပါကျုပ်ပြည်သူတမန်နိုင်ငံဖြစ်ကွန်မြူနစ်ပါတီကဥဆောင်တည်ထောင်ခဲ့တဲ့နှစ်90ကျော်ဒိမတ်နေဖြစ်တဲ့အင်္ဂါနေ့မှာပဲဒီမိုကရေစီလိုရှာသူတွေနဲ့ရဲတပ်ဖွဲ့တွေချောင်းဟောင်ကောင်မှာရုံရုံဆန်ဆန်ဖြစ်တဲ့အထိဆန္ဒပြပွဲတွေကျင်းပပြီးနောက်မှာပဲဒီဘောချင်းတွေထုတ်ပြန်မှုစီစဉ်နေရလည်းဖြစ်ပါတယ်အင်္ဂါနေ့ကဆန္ဒပြပွဲအတွင်းအသက်17နှစ်အရွယ်လူငယ်တစ်ယောက်ကတန်တိုးလေတက်ခတ်ဖို့လုပ်ခဲ့တဲ့လုံလင်းကြီးကအနည်းငယ်ရင်ဘက်ကိုပစ်ခတ်ခဲ့တာပါဒါဆိုရင်ဆန္ဒပြပွဲတွေဆက်ဖြစ်ခြင်းကဆက်လို့ပထမဆုံးအခြေစီစဉ်စစ်ကိုတုံးပြီးနှိမ်နင်းနေရလည်းဖြစ်ပါတယ်ရော်တာသတင်းတပုတ်မှာတော့ရဲတပ်ဖွဲ့ရဲ့လုံထုံးလုံးကိုမကြတဲ့ငါပဲပြင်ဆင်ထားပြီးလူငယ်ရဲတပ်ဖွဲ့ဝင်အနေနဲ့အချိန်နဲ့လိုအပ်ရင်လိုအပ်သလိုတုံ့ပြန်မှုခွင့်ပြုလိုက်တဲ့အကြောင်းလေးရဲတပ်ဖွဲ့လမ်းညွှန်ချက်တွေကိုကူကာပြီးဖော်ပြထားပါတယ်